အားလုံးပဲမင်္ဂလာပါရှင်ဒီနေ့မှာတော့ရေးဆဲအနေနဲ့ဆရာသူဆောင်ရဲ့အကျဉ်းသူသည်ဆိုတဲ့စာအုပ်ကလေးကိုဖတ်ပြမှာပဲဖြစ်ပါတယ်အပိုင်း1အလွန်တရာမှအေးချမ်းတိတ်ဆိတ်လာသောမနက်ခင်းလေးတစ်ခုဖြစ်ပါသည်တောင်ကုန်းလေးတစ်ခုပေါ်သို့မနက်ခင်းလေးရောင်ကြီးနွေးနွေးကပြည်ပြည်လေးထိုးကြပေးနေသည်တော်ရိပ်တောင်ရိပ်နှင့်တကြီးဝါးကြီးပေါ်ရာရံမှုဘာသာဘာဝတွင်ကျူးနေကြသောကြီးငှက်တာရကတို့၏နှုတ်ခွန်းဆက်တီးတီတံများကိုလည်းဟူမှဒီမှကြားနေရသည်ကွေးကောက်သောလမ်းလေးမှတစ်ဆင့်တောင်ကုန်းလေးတစ်ခုပေါ်သို့လူငါအိုတရွေ့ရွေ့တက်လန်းနေသည်တကယ်တော့လမ်းဟုပင်ပြောရန်ခက်သောလူသွားလမ်းလေးတစ်ခုပါနှင်းရီလူနေသောအမိုက်တရိုင်များကျုံတွင်ပိတ်ပေါင်းများတတိထားသွားလာနေရမယ်မြေသားချိုင်းခွက်များကိုချီချင်းအဖြစ်လူသူအယောက်အပေါက်နေမှတိတာလုံးလာပါ၏ဦးဆောင်သူကအသက်50အရွယ်လူကြီးတို့ဦးအပြင်အစင်အရက်အမောင်းအရဒေသခံတို့ဖြစ်မှန်ညင်းဖွယ်မရှိနောက်မှ၄ဦးမှာတော့အနေငယ်ထူရပါသည်အသားအရည်နှင့်ဝတ်စားပုံများအရဒီတာခင်မဟုတ်တာတော့သိကြရဲ့ပြီးတော့ခရီးဆောင်အေကူစီကိုကြောမှာပူထားသည့်အပြင်ရှေ့မှရှောက်နေသူနှစ်ဦးမှာကင်မရာများကိုပင်လေးမှာဆွဲထားသေးသည်ပုံစံများအရာခီးသွားများလိုလိုသို့မဟုတ်လေးလာရေးထွက်လာသောចောင်းသားများလိုလိုပူ၍ထူကြသည်က၄ဦးအနက်၃ဦးမှာယောက်ျားလေးဖြစ်ပြီးကျန်တဦးမှာမိန်းကလေးဖြစ်နေခြင်းပင်မနက်ခင်းပင်ဖြစ်တော်လဲယောက်ျားလေးများနှင့်ရင်ပေါင်တန်းလျှောက်လန်းနေရသည်မို့မိန်းကလေးမှာအနေငယ်ပင်ပန်းနေပုံရသည်တောင်ဘက်လမ်းလေးအတိုင်းငါးဦးသားတက်လာရဲမှကွန်းတရာညံလောက်ကြာတော့ရှေ့မှဦးဆောင်လျှောက်လန်းနေသူလူကြီးမှခြေစုံကိုရက်ပစ်လိုက်သည်ပြီးတော့ရှေ့တူရှူကိုအညူထိုးကတခွန်းဆိုသည်ဝေလူဝဒီမင်းသမီးရဲ့စံနှန်းဆောင်ဆိုတာဟောတာပဲကင်မရာလေထားသောဖြူဖြူတွဲတွဲလူငယ်လေးမှာရှေ့သို့အမြန်တိုးထွက်လာပြီးညွန်ပြရာကိုဂရုထားကြည့်လိုက်၏ဩရင်သက်ရှူမောဝေကောင်းလေစွာတက်ကရစ်တို့တိုက်စားဝါမျိုးမှုကြောင့်စံနှန်းဆောင်ကဟောင်းနှဲပစ္စည်းကနေခြေပြီးသို့တော်သူ၏ပုံတည်းနှင့်တူတယ်မှာမပြောက်ပြက်သေး။အုံမေးမစွမ်းဖြစ်နေသည့်ချာမှပင်အလှတရားကကြံနေသေးသည်။ရှေးကြသည်ဆိုရာထက်ကြည်နေရင်းနဲ့အလိုလိုလွမ်းမောလာရသည့်တိဆောက်မှုမျိုးပါ။တတော်ကြီးကိုအိုဟောင်းနေပြီပဲ။သူ့တတန်ဘလောက်ရှိပြီလဲဗျ။ဂျင်းပေါင်းမီဆုပ်ဖွားနဲ့တီရှပ်အမဲတစ်ထည်ကိုတွဲဝဲပြီးမုတ်ဆိတ်မွေးရီးရီးထားသောလူငယ်ကမေးလာသည်။ခံမင်းကြီးနှစ်ပေါင်း300အထပ်ပေါ်ဗျာကျုံလဲအတိကျတော့မသိဘူးတမျိုးတော့တမျိုးပါပဲပြည့်ပြင်ထိမ့်သိမ့်ခြင်းမရှိတော့တံပိုးတိုင်းတာမရသည့်ရှေးဟောင်းလက်ရာကြီးကိုပဲမြင်တွေ့ရလို့လားတောတောင်ရှူမြောင်တို့အလေတွင်ထီထီကြီးရှိနေသောခံစားမှုကြောင့်လားမသိလေးဦးသားဤရင်တွင်မှဝန်းနေစိတ်လိုလိုလွမ်းမောစိတ်လိုလိုကိုခံစားရသည်မင်းသမီးတစ်ပါးရဲ့စံနှန်းဆောင်ဖြစ်သည့်ကြောင့်အုပ်ယိုးမြင့်မြင့်များခန့်ညာဝင့်ထဲသောတကားကြီးများအဆောက်အချက်ပေါင်းများစွာဖြင့်တစ်ချိန်ကစီကားဝန်းရံခဲ့မည်ဖြစ်တော်လေယခုတော့ဖြူချပစ္စည်းနေသောအုပ်ယိုးအဆွေးအမြင့်များကိုသာတွေ့ရသည်ဝင်ပေါက်မှလည်းဟလာဟင်းနေခံမရသလောက်လက်ရာကပကံခင်းလောက်ရှိကြပုံမရတော်လေအမြင်မှာတမျိုးဆန်းနေသည်ဒါကြီးကိုဟိုတယ်ပြန်ဆောက်မှာဆိုတော့နှမျိုးတော့နှမျိုးဆရာကြီးပြနော်ဆရာဂျင်းပေါင်းမီဆုပ်ပွားလူငယ်မှဘယ်ဆရာဟုဆိုတော့လူတူကိုဥတီပြောဆိုလာသည်ဆရာအခေါ်ခံရသည့်သူမှာသူတို့လေးဦးတည်းတွင်အသက်အကြီးဆုံးဖြစ်ပြီးရှက်အင်းကြီးလက်ရှိနှင့်ရခိုင်ပစိုးကိုတည်တည်တတ်တ်ဝတ်ဆင်ထား၏ဖိုင်တွေအချို့ကိုလက်တွင်ပိုက်ကာဥပရိယုံမှလည်းတည်ငြိမ်ကနေသည်ဘယ်တတ်နိုင်မလဲကွာ ငါတို့ကဆုံးဖြတ်ပိုင်ခွင့်ရှိတဲ့သူတွေမှမဟုတ်တာတတိကအဆောက်ဆိုတော့လေစောင့်ယုံပေါ့ဒါနဲ့ဒီဆန်နှန်းဆောင်နဲ့တောင်ကုန်းကြီးကိုအရင်ကရှမ်းစော်ဘွားကြီးတူပိုင်ဆိုင်ခဲ့တာဆိုဗျဟုတ်လားဦးစောမဦးဆောင်တလန်းလာသူကိုယ်တိုင်ကိုကြတိုင်းလံပြတ်တာပေးသူဒေသခံလူကြီးအမည်မှာဦးစောမဖြစ်လေသည်ဟုတ်တယ်ဆက်ဆိုင်ဖားပိုင်တာကြားဘူးလားစော်ဘွားကြီးဆက်ဆိုင်ဖားဆိုတာလွန်ခဲ့တဲ့နှစ်၃၄၀လောက်ရှမ်းမြောက်တခွင်မှာဆက်ဆိုင်ဖားကိုမသိသူမရှိတော့ဘူးကောင်းတဲ့ရောမကောင်းတဲ့ရောနဲ့နာမည်အတော်ပေါက်ခဲ့တဲ့တထေးကြီးပေါ့ကျုပ်ထင်လွန်ခဲ့တဲ့9နှစ်10နှစ်လောက်ကဆက်ဆိုင်ဖားကိုယ်တိုင်နေဖို့ဆိုပြီးတပည့်တပန်းနေနေရောက်လာသေးတယ်ဒါကြီးကိုပြင်ဆင်ကြဖို့ဒီနယ်ကတာဝန်ရှိသူတွေနဲ့တော့ညှိနှိုင်းခဲ့ကြသေးတယ်ထင်တယ်ဒါပေမဲ့ဘလို့ဖြစ်တယ်မသိပါဘူးအဲ့ဒီအစီအစဉ်ကအကောင့်ထဲပေါ်မလာဘူးခုမောင်ရင်တို့တထေးကစော်ဘွားဆက်ဆိုင်ဖားစီကဒီနေရာနဲ့အဆောက်အဦးကြီးကိုပြန်ဝေလိုက်တာထင်တယ်ဟုတ်တယ်ဟုတ်တယ်တတိစီကကြားခဲ့တာလေအဲ့ဒီအတိုင်းပဲဦးစောမောင်ကခန်းကိုညှိပြသည်ဒါနဲ့ခမားကဟုတ်ပါဗျို့ကားပေါ်ကဆင်းဆင်းချင်းဆန်နှန်းဆောင်ရောက်ဖို့လောနေတာနဲ့ပဲကိုကိုကိုအခုမှမိတ်ဆက်ရတယ်ကျွန်တော်ကတက်အိုးပါဒီလုပ်ငန်းကြီးတစ်ခုလုံးအကောင့်ထဲပေါ်လာဖို့အစမှအဆုံးတိုင်တာဝန်ယူထားရတဲ့ project manager ပေါ့ဒါကတော့ကျွန်တော်လက်ထောက်ဆိုးကြောတဲ့ကိုချင်းစုပ်ဖွားနဲ့လူငယ်ကခေါင်းကြီးကပြုံးပြသည်ဟိုကင်မရာလဲထားတဲ့ညီလေးကဒီမှာဆောက်လုပ်မဲ့ဟိုတယ်ကြီးအတွက်လိုအပ်တဲ့ဒီဇိုင်းပုံရံတွေရေးဆွဲပေးဖို့တာဝန်ယူထားတဲ့အင်ဂျင်နီယာလေးပါနာမည်ကတော့စင့်ညီတဲ့ဟုတ်ကဲ့တွေ့ရတာဝမ်းသာပါတယ်ဗျစင့်ညီဆိုတော့ဖြူဖြူသွဲ့သွဲ့အင်ဂျင်နီယာလေးကလူငယ်ပီပီရှေတလန်းတို့ကဦးစောမောင်ကိုလက်ဆွဲနှုတ်ဆက်သည်မန်နေဂျာတဦးကတဦးရဲကြံတို့သောမိန်းကလေးကိုထပ်မံမိတ်ဆက်ပေးဖို့ပြင်သည်။ဟိုညီမလေးကကျွန်တော်ချစ်သူပါနာမည်ကစိမ့်နဲ့စိမ့်စင်ညီရဲ့စကားဆုံးဆုံးချင်းထွက်လာသောနာမည်တီတူးရီရွတ်တန်ဒီကဦးစောမောင်ထံမှမဟုတ်မနေနိုင်မထိုင်နိုင်စိုးကြော်နှုတ်ဖြားမှလှုပ်ခနဲထွက်သွားခြင်းဖြစ်၏လက်ဆွဲနှုတ်ဆက်နေရမှာစင်ညီစက်ခနဲလက်ကြည့်တော့စိုးကြော်ကဘာရည်မဟုတ်အာနာတလူပြုံးပြသည်ကျမနာမည်ကစိတ်မရှင့်ကိုကြီးကိုကူဖို့လိုက်လာတာပါဦးစောမောင်ကတော့လူကြီးပီပီအတိမတ်ပြုတ်တလူလိုခေါင်းငိမ့်ပြပါသည်ပြီးတော့ဆန်နှန်းဆောင်ကြီးရှိရာစီတို့တိမ်ငယ်စွာလှမ်းကြည့်ရင်ဟိုတယ်ဆောက်မှာဆိုတော့ဒီနှန်းဆောင်ကြီးကိုဖျက်ရမှာပေါ့နော်မန်နေဂျာတအိုးကဖဖတီတီဝင်ပြောသည်တရေတီတော့လေပြောလို့မရပါဘူးနန်းတော်ရာဟောင်းနေလေနီးတာဆိုတော့နိုင်ငံခြားခီးသွားတွေကိုဆွဲဆောင်တဲ့အနေနဲ့နန်းဆောင်ကြီးကိုရှေးမူမပြတ်ပြင်ဆင်ပြီးဟိုတယ်လုပ်ဖြစ်ရင်လည်းလုပ်မှာပါနေရာဒေသနဲ့ဈေးကွက်အခြေအနေအရအထက်လူကြီးတွေဘက်ကမဖြစ်နိုင်ဘူးဆိုရင်တော့လေအကုန်ဖျက်ပြီးအသက်ဆောက်ရမှာပေါ့เอနိုင်ငံခြားခီးသွားတွေတော့ဒီဘက်အရောက်များတယ်နန်းတို့ရာဟောင်းနေလေနီးတာကိုနောက်ပြီးဒီကုန်းပေါ်ကကြည့်ရင်တမြို့လုံးကိုစီးမြင်နိုင်တယ်လေဦးစောမောင်ပြောမှပဲလေးဦးသားနောက်လေကြည့်မိကြသည်ဟုတ်၏သူတို့မျက်နှာမူရာရဲ့တောင်ဘက်အရက်စီမှာမြို့ကိုဝင်နေသောမြို့လေးနှင့်မှုပြပြမြင့်ပြင်ကျယ်ကိုလှမ်းမြင်ရသည်နန်းတို့ရာကဟိုမှလေမြောက်ဖက်ရက်စီမှာမှတစ်ပင်ဝါပင်အုပ်အုပ်ဆိုင်ဆိုင်ပြတ်သက်ပြအိုးအပြောင်အမောများဖြင့်ထီးဟန်နန်းဟန်အပြည့်ရှိသေးသောနန်းတို့ရာဟောင်းကိုမြင်ရသည်ဒီဝေလူဝတီဆန်နန်းဆောင်ကြီးကိုသာဖြူပြရင်တော့တတော်ကိုနှမျောစရာကောင်းပါဗျတို့ဗီဒီလက်ရမပြတ်ထားပြီးဟိုတယ်ဖွင့်ဖို့ကလည်းလွယ်တော့မလွယ်လာပါဘူးဦးစောမောင်ကတူတည်းပဲပြီးတယ်လို့လို့ဖြင့်ခေါင်းကိုပြိခါဆိုသည်ပြီးတော့တစုံတရာကိုတတိယလိုမျိုးဦးစောမောင်မျက်နှာမှာအနေငယ်လေးနဲ့သွားသည်ကိုလည်းမြင်ရသည်အင်းမလွယ်ပါဘူးပြီးတော့မှခေါင်းကိုခါရဲရင်ကဲပါချိန်လေးရှိတော့ခမားတို့ကိုနန်းဆောင်အတွင်းထဲထိလိုက်ပြပေးခဲ့မယ်လာပျော့ပျော့ဆူဆူဦးစောမောင်ကချီလန်းကြဲကြဲဖြင့်ပြူကျနေပြီဖြစ်သော အုတ်ရိုးဝင်းကြီး၏အလယ်ဝင်ပေါက်နေရာသို့ဦးဆောင်ဝင်သွားသည်ဘာမှန်းမသိသူတို့လေးဦးလည်းတဦးမျက်နှာတဦးကြီးကနောက်မှတက်တက်လိုက်ဝင်ရသည်ဆန်နန်းဆောင်နှင့်နီးကပ်လာချိန်မှာတဖြည်းဖြည်းတတိထားမိလာသည်ကဒူးတဲ့အခိုင်မာဖြင့်တိဆောက်ထားသောအဆောက်အဦးကြီးတစ်ခုပါပဲထို့အတွက်ကြောင့်လေနှစ်ပေါင်း300ကျော်ကိုဖျက်သန်းအန်တုနိုင်လာသည်ထင်၏ထူးခြားသည်ကနန်းဆောင်ဒုတိယတက်မျက်နှာစာဟုဆိုရမည်ဖြစ်သည့်လေဟာပြေတရားတစ်ခုပါလေးသားဆောင်မဟုတ်ဘဲဆိုရမည်လားအနားယူဆောင်ပေပဲလားသို့မဟုတ်အခြားအတိပဲတစုံတရာဖြင့်ပြုလုပ်ထားသည့်နေရာလားမပြောတတ်မြင်ဘူးသမျှလေးသားဆောင်တိုင်းလိုလိုမှာတော့အမူးမပါလျင်တော့အကာတော့ပါတည်ကြီးပဲယခုမြင်ရသောလေးသားဆောင်ကအမူးမပါအကာမပါအုံယိုးလေးခုကိုတော့ဒေါင်လေးတောင်မှစိုက်ထူထားသည်ထိုလေးသားဆောင်အောက်မှာမှနန်းဆောင်ဝင်ပေါ့အုတ်ကဲ့ပင်တို့အင်းအားကြီးပေါက်ရောက်နေသည်ဖြစ်ရာနန်းဆောင်တိုင်လုံးများမှတင့်မြင့်တွေများ၏ဝါမျိုးအုပ်ဆိုးထားခြင်းကိုခံနေရ၏ရင်းညံ့အောင်ဝနေသောအင်္ဂဒီအုပ်သားတို့မှလည်းဟိုမှဒီမှကြနေသည်ပဒင်းအလေးဝင်ပေါက်တို့၌ပန်းခတ်ပန်းတွေများစိတ်သုံးကအချို့နေရာများတွင်အတွင်းအုပ်သားများပါကျိုးပဲ့ချိန်မှကနေပါသည်အဆောက်အဦးနေရန်တလျှောက်အကွဲချောင်းကြီးများကိုလည်းအများပြားတွေ့ရသည်ဒီတိုင်းဆိုပါကရှေးလက်ရမပြက်ပြုပြင်တိဆောက်ဖို့ရာတိတ်လွယ်လာမည်မထင်နန်းဆောင်တွေရောက်ရောက်ချင်းသူတို့အားလုံးတပြိုင်နက်ခန်းစားလိုက်ရသည်ကအေးချမ်းလိုက်တာဗျာမန်နေဂျာတဦးထမ်းမှထွက်လာသောစကားဖြစ်သည်ဟုတ်ပါဗျာအမောတွေတောင်ပြေသွားသလိုပဲစိုးကျော်ကထက်မှန်အတီးပြုလာပြန်၏အမှန်ကသူတို့ရောက်ရှိနေသောနေရာသည်အမိုက်တရိုင်းနှင့်အမြေခွန်ရန်ခက်သည့်အညီအကျေးများအုတ်သားအကျိုးအပဲ့များဆွဆွအောက်တိုးသောအနက်များလှိုင်းလှိုင်းထွက်နေသည့်အခန်းကျယ်တစ်ခုပါမျက်မြင်အခြေအနေအရစိတ်ချမ်းမြေ့စရာတကွာမှမရှိသောအခင်းကျင်းဖြစ်သည်ဒါပေမဲ့ဘာကြောင့်မှန်းမသိသူတို့စိတ်ထဲမှာတမျိုးတမီတာယာနေပြန်သည်ဦးစောမောင်ကရှိလူကြီးတွေကဒီနေရာကိုဝေလူဝတီဧကန်းဆောင်လို့ပြောကြတယ်။နောက်ပြီးအောက်ထပ်မှာမင်းသမီးရဲ့ချိုးရည်သုံးဆောင်၊နှံ့သားဆောင်၊ပွဲတော်ဒီဆောင်တွေရှိတယ်တဲ့။အပေါ်ထပ်မှာကလက်ဖက်ရည်သုံးတော်ဆောင်၊အနားယူဆောင်၊အိတ်ဆောင်တွေရှိတယ်ပြောတယ်။ငငယ်ကတော့ဒီနန်းဆောင်ပုံဝင်ခြင်းနဲ့အောက်ထပ်ခန်းတွေကကျုပ်တို့ကလေးတွေအတွက်ဆော့စရာဘုံနှန်းကြီးပေါ့ဗျာ။မျိုးပြအင်ဂျင်နီယာပီပီလက်ရာနဲ့တိဆောက်ပုံပုံတရံကိုကြည့်ပြီးအန်အောနီမိတီကစစ်ညီအနီးကပ်ကြည့်မိတော့မှလက်ရာသည်ရှေးဆန်လွန်းသည်လည်းမဟုတ်စမ်းသစ်သည်လည်းမဟုတ်ထူးခြားသည်ကနေရာအခင်းချင်းနှင့်ဖြစ်စည်းအထာသို့အခန်းဖွယ်စည်းပုံနှင့်အလင်းပေးပုံပြမအလင်းကိုလက်ခံပုံသဘောတရားနှစ်ပေါင်းရာချီကြာမြင့်ပြီးဖြစ်တော်လေအင်ဂျင်နီယာအမြင်ဖြင့်သူသိလိုက်သည်ကဗန်းညီမှုတချို့နေရာများတွင်ဗန်းညီမှုကိုစနစ်တကျချိုးဖောက်ထားမှုဒီဆောက်ပုံကတော်တော်တော့စမ်းပြတယ်အချိန်ပေးပြီးလေ့လာနိုင်ရင်ဒီထက်စမ်းပြတာတွေအများကြီးတွေ့ရမှာပါဦးစောမောင်စကားကိုစစ်ညီခေါင်းညိတ်ထောက်ခံမိသည်ပြီးတော့မနေနိုင်စွာတခေါက်မေးလိုက်မိ၏ဝီလူဝဒီဆိုတာဘလို့အမျိုးသမီးမှုလို့လဲဗျာနှစ်ပြည်ထောင်စစ်ဖြစ်မဲ့အရေးကြောင့်မင်းတရားကြီးကိုယ်တိုင်မဖြစ်မနေချီးမြှင့်မြှောက်ဆားလိုက်ရတဲ့ပါရမီရှင်အာကအမျိုးသမီးပေါ့ကွာကဲပါအဲ့ဒါတွေထားလိုက်ပါပြောရမယ်ဆိုရင်ပြောလို့ဆုံးမှာမဟုတ်ပါဘူးအချိန်ရှိတော့ခမားတို့လည်းလေးလာစရာရှိတာလေးလာကြပါဦးကျုပ်လည်းရွာပြန်ပြီးခမားတို့အတွက်စီစဉ်စရာရှိတာတွေစီစဉ်လိုက်အောင်မယ်ဒါနဲ့ရွာကိုတော့ခမားတို့မှတ်မိရဲ့လားလေးဦးသားတယောက်နဲ့တယောက်မျက်နှာကြည့်မိလိုက်ကြ၏ဖြတ်တန်းလာခဲ့သည်ဆိုတော့လေဒေတာစိမ့်ဖြစ်နေတော့ခုကျုပ်တို့တက်လာခဲ့တဲ့လမ်းတိုင်းခုံးလေးကိုပြန်ဆင်းသွားရင်အချိန်မှညာဘက်ကိုချိုးဝင်ရတဲ့လမ်းလေးရှိတယ်အဲ့ဒီအတိုင်း5မိနစ်လောက်ရှောက်ခဲ့အနည်းဆုံးမြင်ရတဲ့အိမ်ကကျုပ်တို့လေးအိမ်စုရွာရဲ့ပထမဆုံးအိမ်ပဲဘယ်လိုလဲဖြစ်ရဲ့မလား မန်နေဂျာတအူးကအဆင်ပြေကြောင်းခေါင်းငိတ်ပြသည်အဲ့လိုဆိုရင်ကျုပ်သွားပြီခမရတို့အတွက်တောချက်သားအရေးတောက်လေးရွာကိုချက်ခိုင်းထားလိုက်မယ်ဦးစောမောင်ကသူတို့ကိုထားခဲ့ပြီးနန်းဆောင်တွင်မှထွက်ခွာသွားသည်ခြေလန်းချေချေလန်းသွားသောဒေသခံ၏ကြောပြင်ကိုကြည့်ပြီးလေးယောက်သားလက်တလောဘာလို့ရမှန်းမသိအားလုံးကဧည့်သည်ပြီးတော့ဒေသစိမ့်ပဝင်းကျင်စိမ့်မှာဆန်နန်းဆောင်ကြီးကလည်းသူတို့အတွက်အစိမ့်သက်သက်နောက်ဆုံးတော့စစ်ညီသက်ပြင်းကိုချပြီးနီးဆက်ရာနှံရံတစ်ခုမှာဖင်ထိုင်လိုက်သည်အလုတ်တွေစတိုက်လောက်လာရသည့်အပြင်တညာလုံးကားစီလာရမှုကြောင့်သူပင်မနေပြီလေစိတ်ကလည်းသူ့နှဘေးမှာဝင်ထိုင်သည်သူတို့နှစ်ဦးထိုင်တော့မန်နေဂျာတက်ဦးတို့ဆရာတပည့်လည်းကြောဘိုးအိတ်တွေပစ်ချရင်မလန်းမကန်နေရာတစ်ခုမှာဝင်ထိုင်ရသည်တကယ်တော့အချိန်ကခဏလေးပါနိုင်လက်တန်နဲ့တွက်လျင်လက်ဆယ်ချောင်းမှမပြေးလိုက်ဒါပေမဲ့ထိုခဏလေးအတွင်းမှာပဲအဆောင်အိုးအိုးကြီး၏ထူးခြားမှုတစ်စုံတရာကိုစိတ်ကစတင်ဖမ်းမိလိုက်ပါ၏ကိုကြီးဟိုနေရာလေးကိုကွက်ပြီးအလွင်းထိုးကြနေပုံကိုကြည့်ပါဦးဟဲစစ်ညီအလိုလိုမတည့်ရက်မိသွားပါသည်ပင့်ကိုပိုးအိမ်များဖြင့်ရှုပ်ထွေးညက်ပတ်နေသည်အောက်ဖက်မှာလည်းအုပ်သားအဆင့်ဆင့်များဖြင့်အခိုင်မာပုံဖော်ထားသည်ကိုတွေ့ရသည်ဖျားပလင်တော့မဟုတ်တန်ရအလင်းကွက်ပြီးထိုးကြနေသည်ကထိုးပလင်လိုလိုကြောင်စပွဲလိုလိုခုံမြင့်လေးတစ်ခုပေါ်မှာတွက်တွက်လျှောက်ရင်းထိုးအပေါ်သို့စစ်ညီလှာခနဲခုံတက်လိုက်သည်ထိုးအခါအလင်းကွက်ကသူ့ခြေအဆုံမှလာစုသည်ဒီတော့အလင်းရောင်ဝင်ရောက်ရာနေရာဌာနကိုလေ့လာတော့ဟင်းနေရအရှိဘေးပင်ညာသုံးဘက်ဤနယံတစ်ခုစီမှပန်းခတ်ပန်းတွေများဖြင့်တစားဆင်ထားသောပတင်းတကားတို့အပြင်အပေါ်ဘက်ရက်စီမှအလင်းဝင်ပေါက်တစ်ပေါက်စီရှိနေသည်ဒါပေမဲ့ထိုအလင်းပေါက်များကနယံတစ်ဖက်နှင့်တစ်ဖက်အကွာအဝေးအနှိမ့်အမြင့်မတူတနည်းတာခရီးကိုစတင်ရန်ထွက်ခွာလာသောနေလုံးဤအရင်အမြင့်နှင့်ပြင်းအားအရာသူခြေအဆုံကိုလာစုနေသောနေရာမှာဖေဘက်နယံစီမှဖြစ်သည်မကြခင်အချိန်အတွင်းနေမင်းသည်ဖေဘက်နယံအလင်းဝင်ပောက်ကိုထားခဲ့၍ဆက်လက်ခရီးထွက်ခွာပါလိမ့်မည်အရှိဘက်နယံစီရောက်ခဲ့ပါကနေလုံးဤအရဲ့အမြင့်သည်ဖေဘက်နှင့်တူမည်မဟုတ်တော့ထို့အတူအရှိနယံမှအလင်းဝင်ပေါက်မှလေဘေဘက်နယံမှအလင်းဝင်ပေါက်နှင့်အကွာဝေးမတူအနှိမ့်မြင့်မတူတော့ညာဘက်နယံစီတွင်လေထို့အတိုင်းနေမင်းဖြစ်ကျော်လာခဲ့သောနယံနှစ်ဖက်နှင့်သူစီမှအလင်းဝင်ပေါက်သည်တူညီမဟုတ်တော့ပါဒါဟာဘာသဘောလဲသူထင်တာမမှားဘူးဆိုပါကဝင်ပေါက်အလုံးမှထိုးကြလာမည်အလင်းရောင်သည်သူရက်နေရအရက်စီတို့သာအလင်းဝင်ပေါက်တွေရဲ့တစ်ခုနဲ့တစ်ခုကြားအကွာအဝေးမှာအစီစဉ်တစ်ခုရှိနေတာလားအတန်ကြာငြိမ်သက်စဉ်းစားသွားရမှစစ်ညီအောက်ခုံဆင်းလိုက်ရင်စိတ်ကိုရိုနန်းဆောင်ပြင်ထွက်ကြည့်ရအောင်